Welcome to the Voice of America in Burmese.
တော်ရရှိနေမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရည်လားခင်ဗျာ2014ဇူလိုင်လ4ရက်တောက်ကြနေညနေခင်း VOA American တန်ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ1925ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးပါပါအီရတ်နိုင်ငံကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေတာရဲ့လွတ်လပ်ရေးအတွက်လူမှုဆန္ဒခံယူဖို့ဒေတာဆိုင်ရာသမ္မတကလွှတ်တော်ကိုပန်ကြားလိုက်ပါပြီအစ္စရေးနဲ့ပါလက်စတိုင်းမှာတင်းမာမှုတွေတိုးလာနေချိန်မှာပဲသေဆုံးသွားတဲ့ပါလက်စတိုင်းဆေကျော်တက်ရဲ့ဇာပနာကိုဒီကနေ့မှကျင်းပမှာဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ဒီကနေ့ထိုင်းနိုင်ငံကိုတရားဝင်ခီးသွားရောက်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရယ
်။ဟုတ်ကဲ့ပါခင်ဗျာ။မန္တလေးမြို့မှာညမထွက်ရအမိထုတ်ပြန်လိုက်ပြီးတဲ့နောက်မငင်မသက်ဖြစ်နေတဲ့အခြေအနေတွေဘယ်လိုရှိပါသလဲ။ကျွန်
တော်ကလည်းဒါရီရီတွေ့လို့ဖန်းလာစီရလေးဒါလေးရောရှိရတယ်။ဒီငါရောက်ပါလား။ဟုတ်ကဲ့ကျွန်တော်တို့ကညမထွက်ရလို့နေနေထုတ်ပါနေအောင
်ပြင်းနေပြီးပြီးချင်းမှာတင်ဆက်သွားပါမယ်။ဒါနဲ့တစ်ဆက်တစ်ဆက်ထင်းမှာပဲရန်ကုန်မြို့မှာဘာသာရေးစုတောင်းပွဲတွေလုပ်ကြမယ်အကြောင်းကိုလည်းတင်ပြပေးမှာဖြစ်တယ်လို့နိုင်ငံတကာသတင်းတွေဘက်မှာတော့အိန္ဒိယနိုင်ငံရဲ့စီးပွားရေးအခြေအနေတွေကိုလည်းနားဆင်ရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုငင်းညန်းတို့ကအစီအစဉ်ခံပါလိမ့်မယ်ခင်ဗျာ
။အီရတ်နိုင်ငံကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေတာရဲ့လွတ်လပ်ရေးရဖို့အတွက်လူမှုဆန္ဒခံယူရေးလုပ်ဖို့ပြင်ဆင်ဖို့ဒေသဆိုင်ရာသမ္မတမာဆတ်ဘာဇန်နီကသူ့ရဲ့လွှတ်တော်ကိုပန်ကြားလိုက်ပါတယ်။ဒီအချိန်ဟာကတ်စ်တွေအတွက်တခြားလူတွေကနေအဆုံးဖြတ်ပေးတာကိုစောင့်နေရမယ့်အချိန်မဟုတ်ဘဲကိုယ်တိုင်ဆုံးဖြတ်ရမယ့်အချိန်လို့ကြာသပတေးနေ့ဒေသလွှတ်တော်မင်ကွန်းမှာမစ္စတာဘာဇန်နီကထည့်သွင်းပြောကြားလိုက်တာပါ။လူမှုဆန္ဒခံယူရေးအတွက်ကော်မတီတရဖွဲ့စည်းပေးဖို့အပြင်မဲပေးရမယ့်ရက်ကိုပါရွေးချယ်ကြဖို့အတွက်မစ္စတာဘာဇန်နီကလွှတ်တော်အမတ်တွေကိုပန်ကြားခဲ့ပါတယ်။ဧပြီလရွေးကောက်ပွဲနောက်ပိုင်းမှာထွက်ပေါ်လာတဲ့အီရတ်လွှတ်တော်အသစ်ရဲ့ပထမဆုံးအစည်းအဝေးမှာဝန်ကြီးချုပ်အသစ်ကိုမရွေးချယ်နိုင်ခဲ့ဘဲပြီးဆုံးသွားခဲ့ပြီးမကြခင်မှာပဲအခုလိုမစ္စတာဘာဇန်နီကပြောကြားလိုက်တာပါ။အီရတ်လွှတ်တော်အတွင်းဝန်ကြီးချုပ်အသစ်ရွေးချယ်ရမှာအီရန်ဝန်ကြီးချုပ်နော်ရီအယ်မာလီကီဝင်ပြီးမပါဖို့အတွက်တောင်းဆိုမှုတွေကတိုးလာနေပါတယ်။ဒါပေမဲ့မစ္စတာမာလီကီကတော့သူနှုတ်ထွက်ပေးမယ့်အရေးအယံမပြသေးပါဘူး
။အရှိတ်ဂျေရုဆလင်မှာဒေါသထွက်နေတဲ့ဆန္ဒပြမှုတွေနှစ်ရက်ကြာဖြစ်စေခဲ့ပြီးလက်စားချေတပ်ဖြတ်ခံရတယ်လို့ယူဆရတဲ့ပါလက်စတိုင်းဆဲကျော်တပ်ရဲ့အလောင်းကိုကနေ့မှမြှုပ်နှံမှုရှိပါတယ်။တောက်ကြံနေပုံမှန်ဝိပုမှုအပြီးမှာဇာပနာကိုပို့ဆောင်မှာဖြစ်ပြီးအဒီကုံးတွေဖြစ်လာမှာဆိုတဲ့အတွက်အစ္စရေးရဲတပ်ဖွဲ့ကကြိုတင်ပြင်ဆင်နေပါတယ်။အမီမတိပြန်ပေးဆွဲသမားတွေရဲ့ကားတွေကိုအတင်းဆွဲခေါ်ခြင်းခံရပြီးတဲ့နောက်မိုဟာမက်အဘူခူဒဲရဲ့အလောင်းကိုဂျေရုဆလင်မြို့ကတောအုပ်ထဲမှာဗိုလ်ဒူးနေကတွေ့ရှိခဲ့တာပါ။ပြီးခဲ့တဲ့အပတ်ကအစ္စရေးဆဲကျော်သက်3ယောက်ပြန်ပေးဆွဲအသက်ခံရတာနဲ့ဒီလိုအသက်ခံရတာပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ
်။ဒီကနေ့ချရောက်တဲ့ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးပိုပြီးကောင်းအောင်လုပ်ဖို့အတွက်အမေရိကန်သမ္မတဘဲရက်အိုဘားမားကိုလွတ်လပ်ရေးနှုတ်ခွန်းဆင်ရင်ပန်ကြားခဲ့ပါတယ်။အခုလိုနှုတ်ခွန်းစကားကနေလက်ရှိမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးအတွက်နှစ်နိုင်ငံကြားကွာဟမှုတွေကိုဘေးဖယ်ထားပြီးလက်တွေ့ကျတဲ့ညီမျှမှုပေါ်မှာအခြေခံနဲ့တိုးတက်မှုတွေရလာစေမယ်လို့မျှော်လင့်ထားကြောင်းလဲမစ္စတာပူတင်ကပြောပါတယ်။ဒါအပြင်ရုရှားနဲ့အမေရိကန်နှစ်နိုင်ငံဟာနိုင်ငံတကာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အထူးတာဝန်ရှိနေတာမို့ကမ္ဘာနိုင်ငံတွေရဲ့အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်တင်တယ်လို့လည်းပြောပါတယ်။ဆေးခင်နောက်ပိုင်းမှာနှစ်နိုင်ငံဆက်ဆံရေးဟာဒီနှစ်အစောပိုင်းယူကရိန်းပိုင်းခရိုင်းမီးယားကိုရုရှားဘက်ကတိမ့်ပိုက်ခဲ့ခြင်းကစပြီးအဆိုးဝါးဆုံးအခြေအနေကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။အခုလိုတိမ့်ပိုက်မှုကြောင့်အမေရိကန်နဲ့ဥရောပမဟာမိတ်တွေကရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ပြီးအရေးယူဒဏ်ခတ်မှုတွေကိုချမှတ်ခဲ့ပါတယ်။အခုလည်းယူကရိန်းနယ်စပ်ဒေသကရုရှားလိုလားတဲ့ခွဲထွက်ရေးဓမ္မတွေကိုရုရှားရဲ့ပံ့ပိုးမှုတွေရပ်သွားစေဖို့အတွက်အရေးယူမှုတွေကိုထပ်ပြီးလုပ်မယ်လို့ချိန်ချောက်နေကြတာဖြစ်ပါတယ်။ယူကရိန်းသမ္မတအသစ်ပေထရိုပိုရိုရှန်ကိုကလည်းအပြစ်ခတ်ရက်စဲရေးကိုနှစ်ဖက်လိုက်နာမယ်ဆိုတာတေချာတာအပါအဝင်သတ်မှတ်ထားတဲ့အခြေအနေတစ်ခုကိုရမယ်ဆိုရင်တော့အခုအသစ်ထိုးစစ်ဆင်နေတာတွေကိုရက်ဆိုင်လိုက်ပြီးအပြစ်ခတ်ရက်စဲမှုတွေပြန်ပြီးလုပ်ပေးဖို့အတွက်အဆင်သင့်မယ်လို့ပြောကြားလိုက်ပါတယ်။
ဗြိတိရှ်လက်အောက်ကလွတ်မြောက်ခဲ့တဲ့238ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုအမေရိကန်နိုင်ငံတဝမ်းမှာစီတန်းလမ်းလျှောက်တာတွေမိသားစုလိုက်အပန်းဖြေခရီးထွက်တာတွေမီးရှူးမီးပန်းဖောက်တာတွေကောက်ပွိုင်တွေရဲ့မြင်းစီးပြိုင်ပွဲတွေနဲ့ဖျော်ပြေးအစီအစဉ်တွေနဲ့ဆွံ့နွှဲကြမှာဖြစ်ပါတယ်ဝါရှင်တန်မြို့တော်ကလွတ်လပ်ရေးအစီအစဉ်တွေမှာတော့တမိုင်းဝင်ပုဂ္ဂိုလ်တွေဖြစ်တဲ့ Thomas Jefferson, Benjamin Franklin နဲ့ John Adams တို့ရဲ့လွတ်လပ်ရေးအကြီးအကဲစာတန်းကိုဖတ်တဲ့ပုံစံပြန်လည်သရုပ်ဆောင်တဲ့အစီအစဉ်တွေပါဝင်ပါတယ်ကနေ့ည Nation Mall ကနေ့ညမှာတော့ National Mall လို့ခေါ်တဲ့အမျိုးသားရင်ပြင်နေရာမှာတော့ဖျော်ဖြေအစီအစဉ်နဲ့မီးရှူးမီးပန်းတွေဖောက်ကြမှာဖြစ်ပါတယ်။နိုင်ငံတော်တန်ဆောင်တီဝိုင်နာမည်ကျော်အဆိုတော်တွေနဲ့ The Muppet လို့ခေါ်တဲ့လက်ထိုးအယုတ်ကလေးတွေနဲ့ဖျော်ဖြေပွဲပါဝင်ပါတယ်။သမရဥပမာကလည်းသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာလွတ်လပ်ရေးနေ့ရဲ့အဓိပ္ပာယ်ကိုဖွင့်ဆိုပြသွားပါတယ်။ဒီနိုင်ငံကိုတည်ထောင်ခဲ့တဲ့ဖခင်ကြီးတွေကကျွန်တော်တို့အားလုံးဟာတန်းတူဖြစ်ပါတယ်ဆိုတဲ့အလွန်ရိုးရှင်းတဲ့အမှန်တရားနဲ့စူးစီးခဲ့ကြတာပါလို့ပြောသွားပါတယ်။ဒီယုံကြည်မှုကြောင့်အမေရိကန်ပြည်ထောင်စုဟာစစ်ဖြစ်တဲ့အချိန်စီးပွားပြတ်ကတ်တွေအပါအဝင်ငြိမ်းချမ်းတဲ့ဖွံ့ဖြိုးတဲ့အချိန်တွေမှာပါတည်တံ့နိုင်ခဲ့တယ်လို့လည်းပြောပါရယ်။နောက်ပြီးအမေရိကဟာကမ္ဘာမှာအခိုင်အမာဆုံးဒီမိုကရေစီစနစ်အကြီးဆုံးလူလတ်တန်းစားနဲ့အင်အားအကြီးဆုံးစစ်တပ်ရှိပါတယ်လို့ပြောခဲ့ပါရယ်။အမေရိကန်ပြည်ထောင်စုနဲ့နေရာချင်းမလဲကျင်တဲ့နိုင်ငံမရှိပါဘူးလို့လည်းဆိုပါရယ်။ဒါပေမဲ့အရှေ့ဘက်ကမ်းတစ်လျှောက်မှာဟာရီကိန်းအာသာကြောင့်တန်းပေါင်းများစွာသောအမေရိကန်တွေရဲ့အစီအစဉ်ကတော့စိတ်ဝင်စားမှုနည်းသွားပါစေလိမ့်မယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီဝေအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့ထိုင်းနိုင်ငံကိုတရားဝင်ခီးစဉ်ရောက်ရှိနေပါပြီ။ထိုင်းနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမခိုင်မာစေဖို့ရည်ရွယ်ပြီးတွားရောက်ခဲ့တဲ့ဒီခီးစဉ်မှာထိုင်းကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးတန်နဆက်ပတိမက်ပရာဂွန်နဲ့ထိုင်းစစ်တပ်အရာရှိတွေကိုတွေ့ဆုံခဲ့ပါတယ်။မကြာသေးခင်ကမှအာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်ရဲ့နိုင်ငံငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးကောင်စီအကြီးအကဲဗိုလ်ချုပ်ကြီးပရာချွတ်ချန်အိုချာနဲ့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒီကနေ့နှောင်းပိုင်းမှာတွေ့ဆုံခဲ့ပါတယ်။ဒါဟာထိုင်းနိုင်ငံမှာပြီးခဲ့တဲ့မေလကထိုင်းစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အကြီးအကဲတဦးထိုင်းနိုင်ငံကိုပထမဆုံးအကြိမ်ဖြစ်တွားရောက်တာဖြစ်တယ်လို့ဒီခီးစဉ်အတွင်းနှစ်နိုင်ငံစီးရင်ဆက်ဆံမှုတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာအစိုးရသတင်းစာကလည်းဖော်ပြပါတယ်။တနင်္လာနေ့ကချစ်ကြည်ခီးစတင်ခဲ့တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဖိလစ်ပိုင်နိုင်ငံကိုပထမဆုံးတွားရောက်ခဲ့ပြီးဒီကနေ့မှထိုင်းနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးဟာဖိလစ်ပိုင်စီးဦးစီးချုပ်ဗိုလ်ချုပ်ကြီးအီမန်နွဲထရီနီဒက်ဘော်တီဆန်နဲ့ဖိတ်ကြားချက်နဲ့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဖိလစ်ပိုင်နဲ့မြန်မာအကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားဖို့အတွက်သဘောတူညီခဲ့ကြတယ်လို့ဖိလစ်ပိုင်နိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါတယ
်။တရုတ်သမ္မတရှီကျင်းပင်ဟာရှီကျင်းပင်ကဂျပန်ဟာတရုတ်နဲ့ကိုရီးယားနိုင်ငံတွေပေါ်ရိုင်းဆိုင်ပြီးရန်လိုတဲ့ကိုလိုနီဖြစ်တယ်လို့ဆိုပြီးဆိုးမျိုးတော်နှစ်ရက်ကြာခီးစဉ်အတွင်းမှာရှုံချလိုက်ပါတယ်။ဆိုးအမျိုးသားတက္ကသိုလ်မှာဒီနေ့ပြောကြားတဲ့မိန့်ခွန်းအတွင်းမစ္စတာရှီကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေဟာ20ရာစုနှစ်ပထမကာလအတွင်းမှာဂျပန်ရဲ့ကျူးကျော်နယ်ချဲ့မှုဒဏ်ကိုအကြီးအကျယ်ခံစားခဲ့ရတယ်လို့သူကဆိုပါတယ်။ဒုတိယကမ္ဘာစစ်အတွင်းဂျပန်နဲ့အရေးနိုင်ခဲ့တဲ့20ပြည့်အထိမ်းအမှတ်ဖြစ်ရှေ့နှစ်ထဲမှာတရုတ်နဲ့တောင်ကိုရီးယားပူးတွဲပြီးအောက်မေ့ပွဲအခမ်းအနားတွေကိုလှုပ်သွားဖို့မစ္စတာရှီကကမ်းလှမ်းခဲ့ပြီးတရက်အကြာမှာအခုလိုပြောဆိုလိုက်တာပါ။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေဟာဂျပန်ရဲ့နယ်ချဲ့ကျူးကျော်မှုအဓိကတားကောင်တွေအဖြစ်အများဆုံးခံခဲ့ရသူတွေဖြစ်ပါတယ်။ဒီနှစ်နိုင်ငံလုံးဟာအခုချိန်မှာဂျပန်နိုင်ငံနဲ့နယ်မြေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေရှိနေတာလည်းဖြစ်တယ်လို့ဂျပန်ရဲ့စီးရီးတိုးချဲ့မှုတွေနဲ့လည်းပတ်သက်ပြီးစိုးရိမ်မှုတွေရှိနေကြတာလည်းဖြစ်ပါတယ်။မစ္စတာရှီတရုတ်သမ္မတတာဝန်ယူပြီးနောက်ပိုင်းပထမဦးဆုံးအကြိမ်တောင်ကိုရီးယားကိုတွားရောက်ခဲ့တဲ့ဒီခီးစဉ်ဟာတောင်ကိုရီးယားနဲ့ပုံမနီးကပ်အောင်လုပ်ပြီးတရုတ်ရဲ့ဩဇာတက်ရောက်မှုကိုချဲ့ထွင်ပြီးတော့ဂျပန်နဲ့ခက်ကင်းကင်းနေသွားဖို့ကြိုးစားတာဖြစ်နိုင်တယ်လို့လေးလာဆောင်ကြည့်သူအများအပြားကမြင်ပါတယ်။မနေ့တုန်းကလည်းမစ္စတာရှီနဲ့တောင်ကိုရီးယားသမ္မတဘက်ကွန်ဟေရိုဟာအစကတည်းကအားကောင်းခဲ့တဲ့နှစ်နိုင်ငံစီးပွားရေးဆက်ဆံမှုတိုးမြှင့်သွားဖို့သဘောတူညီခဲ့ကြပါတယ်။
မြန်ကိုရီးယားကိုအေးအေးယူတန်းခတ်ထားတဲ့အထက်ကတချို့ကိုရုပ်သိမ်းပေးဖို့အတွက်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဆုံးဖြတ်ချက်အတွက်ဂျပန်ကက်ဘိနက်ကအတည်ပြုပေးလိုက်ပါပြီ။တိုကျိုကတောက်ကြနေဆွေးနွေးပွဲမှာမစ္စတာအာဘေကိုတရားဝင်အတည်ပြုပေးလိုက်တာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဂျပန်နိုင်ငံသားတွေကိစ္စကိုမြန်ကိုရီးယားကစုံစမ်းခွင့်ပေးခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဝန်ကြီးချုပ်အာဘေကမြန်ကိုရီးယားပေါ်မှာချမှတ်ထားတဲ့အေးအေးယူမှုတချို့ကိုရုပ်သိမ်းပေးစေခြင်းကြောင့်ချက်တပ်ရင်းတွေတုန်းကပြောကြခဲ့တာကြောင့်ပ
ါ。いずれにしろ政府としては日朝間の諸懸案の解決に向けて着実に前進をしていくことが大切。
ジャパンね、苗高リア接戦へと絶対な匹ねれ、経済やりを撇しんやま、突撤もやぼうと、だはあえばれとジャパン総裁が勇気ちゃん、ジャパン総裁府あ庭運長ヨシヒデ須賀がပြောကြသွားတာပါ。ဒီဖန်ဆီခေါ်ဆောင်နေတဲ့ကိစ္စဟာအာဘေးအစိုးရအ мян ဆုံးဖြေရှင်းရမယ်အဓိကပြဿနာတစ်ခုဖြစ်နေတာမို့ဒါကိုဖြေရှင်းနိုင်ဖို့အတွက်ဂျပန်အစိုးရအဖွဲ့ကအကောင်းဆုံးလှုပ်ဆောင်ပေးတာလို့လည်းပြောကြားခဲ့တာပါမြောက်ကိုရီးယားဘက်ကလည်းအဖမ်းခံခဲ့ရတဲ့ဂျပန်နိုင်ငံသားတွေရဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အထူးကော်မတီတက်ကိုဖွဲ့စည်းလိုက်ကြောင်းမြောက်ကိုရီးယားအစိုးရကတောက်ကြနေမှာပဲရုပ်တံကနေကြေညာခဲ့ပါတယ်အခုလိုစုံစမ်းစစ်ဆေးဖို့အတွက်ကော်မတီတက်ဖွဲ့ပြီးလှုပ်ဆောင်လာတဲ့ကနဦးခြေလမ်းရက်အတွက်ဝမ်းမြောက်ခြင်းနဲ့ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းပြောကြားခဲ့ပါတယ်
။ဘရာဇီးကကမ္ဘာဖလားဘောလုံးပွဲကြီးဆက်လက်ကျင်းပနေတာကနေ့မှပြင်သစ်နဲ့ဂျာမနီဘရာဇီးနဲ့ကိုလံဘီယာအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။နောက်တနေ့မှာတော့အာဂျင်တီးနားနဲ့ဘယ်လ်ဂျီယံနယ်သာလန်နဲ့ကော့စတာရီကာတို့ကစားကြမှာဖြစ်ပါတယ်။ကမ္ဘာဖလားကျင်းပတဲ့ဘရာဇီးကမြို့ကြီးတစ်မြို့မှာအဝေးပြေးကားလမ်းကိုကျော်တဲ့ဆောက်လုပ်ဆဲတရားတစ်ခုကားရီပေါ်ပြိုကျတဲ့အတွက်အ ਨੇ ဆုံးလူ2ဦးသေဆုံးပြီးလူဒါဇင်နဲ့ချီတန်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါဗျ။ကမ္ဘာဖလားဆီမီဖိုင်နယ်ကျင်းပမဲ့ Belo Horizon မြို့မှာဖြစ်ခဲ့တာပါ။ဘာကြောင့်ဖြစ်ခဲ့ရလဲဆိုတာကတော့စုံစမ်းစစ်ဆေးဆဲပါ။ဒီလိုအခြေခံအဆောက်အုံလမ်းတရားလုပ်ငန်းတွေဟာကမ္ဘာဖလားအတွက်တည်ဆောက်နေတာပါ။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုငင်းညန်းတို့စီရင်ခံခဲ့ကြတာပါခင်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ခြင်းနဲ့နိုင်ငံကသတင်းလှော်တပုတ်ကိုတင်ဆက်သွားပါမယ်ပထမဦးဆုံးမန္တလေးမြို့ရဲ့နောက်ဆုံးအခြေအနေကိုကြည့်အောင်ပါလူနှုတ်ဦးတည်ဆုံးခဲ့တဲ့အထိစူပူမှုတွေဖြစ်ပွားခဲ့တဲ့မန္တလေးမြို့မှာညမထွက်ရအမိထုတ်ပြန်ပြီးအာနာဘိုင်တွေကအခြေအနေတွေထိန်းသိမ်းခဲ့ပေမဲ့မကြိမ်မသက်မှုတွေကတော့ဒီကနေ့အထိဆက်ဖြစ်ပွားနေတာကြောင့်အ ਨੇ ဆုံးလူ၄ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။တည်ဆုံးသူတွေကတူဦးဖြစ်သူရဲ့ဇာပနာအခမ်းအနားဒီကနေ့ကျင်းပနေချိန်မှာပဲဒေါသထွက်နေကြတဲ့လူတချို့ကမွတ်စလင်ဗလီတချို့ကိုဂဲရီနဲ့ပစ်ပေါက်၊တွားရေးလာရေးလုပ်နေတဲ့ကားနဲ့ဆိုင်ကယ်တချို့ကိုလည်းတိုက်ခိုက်တာတွေဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။မန္တလေးမြို့ကတင်းမာနေတဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါ
။ဟုတ်ကဲ့ကြာသာပတေးနေ့ညကမန္တလေးတိုင်းဒေသကြီးကမြို့နယ်6ခုမှာညမထွက်ရအမိန့်ထုတ်ပြန်ပြီးတဲ့နောက်လုံခြုံရေးအခြေအနေကိုတိတိတတ်တတ်ထင်ထင်လိုက်နိုင်ပြီးလူတချို့ကိုလည်းထပ်မံဖမ်းဆီးခဲ့ပါတဲ့။လက်တလော့လုံခြုံရေးထင်ထင်မှုအခြေအနေကိုမန္တလေးတိုင်းဒေသကြီးကဒူရဲမှူးကြီးဇော်မင်းဦးကအခုလိုပြောပါတဲ့
။ဟိုပါလေဒါတွေပါတွေ့လို့ဖမ်းလာစီရလေဒါလေးရဟုတ်ရှိရတယ်ဒီငါရောက်ပါလားခုလိုကျွန်တော်တို့ကညမထွက်ရဘူးနေနေထုတ်ပါညပေါ်မှာဒါထွက်လာတဲ့လူချင်းကျွန်တော်တို့ကတန်းမရှိဖြစ်လို့ကျွန်တော်ညာတော့လူမျိုးချင်းချင်းရတာပေးကောင်းတယ်လို့ပြောမှာလေ
ဒီလ2ရက်နေ့ညနဲ့3ရက်နေ့မနေ့အစောပိုင်းကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာတော့ဗုဒ္ဓဘာသာဝင်တဦးနဲ့အစ္စလာမ်ဘာသာဝင်တဦးသေဆုံးခဲ့ရပါတယ်ကွယ်လွန်ခဲ့တဲ့အစ္စလာမ်ဘာသာဝင်ဦးဆိုမင်းဦးခေါ်မိုဟာမက်နူးရဲ့ဇာပနာကို၃ရက်နေ့နေကင်းပိုင်းမှာပြုလုပ်ခဲ့ပြီးကွယ်လွန်သူဗုဒ္ဓဘာသာဝင်ကိုထွန်းထွန်းခေါ်ရောင်ပြန်ရဲ့ဇာပနာကိုတော့ဒီကနေ့နေကင်းတင်တာရင်မှာပြုလုပ်ခဲ့ပါတယ်။ကိုထွန်းထွန်းရဲ့ဇာပနာကိုထောင်ထဲချီတဲ့လူတွေလိုက်ပါပို့ဆောင်ခဲ့ပြီးလန်ခီးမှာရုံးရင်းဆန်ခတ်ဖြစ်ပွားတာတွေရှိခဲ့တယ်လို့လိုက်ပါပို့ဆောင်သူတဦးဖြစ်တဲ့အာယုပါလကလူမှုကူညီရေးအဖွဲ့ကဦးထွေးအောင်ကပြောပါတယ်
။ဆက်တလန်းလက်ရှိစဲတောင်းပါလားဒီကလားနှစ်ယောက်ကိုတွေ့တာပေါ့ကွာသူတို့ကလည်းတုံးစံတိုင်းကားနဲ့ကြီးဆိုတော့ကြည့်ကြမှာပေါ့ကြည့်တော်တွေကလူတွေကလူငယ်တွေကဟိုကလားမြင်တုံးစံတိုင်းပေါ့စိတ်တွေကကြွားသေးတွေကကြွားနေတော့ပြီးတော့ပြဿနာရှာတာပေါ့ကွာအဲ့တော့အဲ့ဒီသွားတာပေါ့အဲသူတို့ကြံခဲ့တဲ့ဆိုင်ကယ်နဲ့စပင်းကိုတော့ဘာလဲလုပ်ကြည့်တရားဖြစ်စည်းပြလိုက်တာပေါ့အဲ့ဒါပြီးသွားတာလား
လိုက်ပါပို့ဆောင်သူတချို့ကတော့ကားတစီးကိုပါဖြည့်ဆည်းခဲ့ကြောင်းနဲ့ဒီလိုဖြည့်ဆည်းချိန်မှာဇာပနာပို့ဆောင်သူအချင်းချင်းတားမြစ်ထိမ့်သိမ်းခဲ့ကြတယ်လို့ပြောပါတယ် အေးအေးငြိမ်သုတ်တံကိုရောက်ချိန်မှာဇာပနာပို့ဆောင်သူတချို့ဟာအနီးမှာရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့သုတ်တံကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့တယ်လို့လည်းမန္တလေးမြို့အစ္စလမ်ကောင်စီကအမှုဆောင်အဖွဲ့ဝင်တဦးကပြောပါတယ်
။ဇန်နီကန်မှာရှိတဲ့မွတ်စလင်တင်းကြိုင်းတွေဟာအဆောင်တဲကိုလုံးဝမီးရှို့ပြီးတော့ဖျက်ဆီးပစ်လိုက်ပြီးပြီးပြာကျသွားပြီးပြီ။အဲ့တော့အဲ့ဒီကအဆောင်လင်မယားနှစ်ယောက်ကလည်းထွက်ပြေးရတယ်။အဲနောက်တခါအဲ့ဒီတဲမှာရှိတဲ့ဒီကျောင်းသားလေးတွေအာကုန်ဆောင်တဲ့ကျောင်းနဲ့ဒီပလီအဆောင်နဲ့တွဲရဆောက်ထားတာရှိတဲ့တောင်ကုန်းလေးပေါ်မှာအဲ့ဒီအဆောင်ကိုဖျက်ဆီးတယ်။ဝန်ထမ်းစည်းရေးကထွက်ပြေးရနေလှမ်းမြင်ရတာကတော့ဤကိုတွေအဲ့ဒီနေရာနေထွက်လာတယ်လို့ပြောတယ်။အဲ့တော့ဖျက်ဆီးမီးရှို့တယ်ပေါ့နော်
။ဇာပနာပို့ဆောင်ပြီးစိုက်ကဲနဲ့ပြန်လာတဲ့အုပ်စုတစ်ခုကတော့နန်းရှိကဗလီတစ်ခုကိုထပ်မံဖျက်ဆီးခဲ့ကြောင်းပြောပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး34လမ်းနဲ့84လမ်းတောက်မှာတော့ဇာပနာပို့ဆောင်ပြီးပြန်လာသူတွေနဲ့ပြိပခတ်ထပ်မံဖြစ်ပွားမှာကိုထင်းသိမ်းဖို့အတွက်ရဲအလုံးချုပ်ရေးက၄စီးရောက်ရှိနေပါတယ်မင်းညားကညမထွက်ရအမိန့်ထုတ်ပြန်ပြီးတဲ့နောက်မန္တလေးမြို့ကနေရာဒေသတချို့မှာအော်ဟစ်ဆဲဆိုတာဂဲနဲ့ပစ်ခတ်တာတွေရှိခဲ့ပေမဲ့စူးစူးဝေါ်ဝါဖြစ်တာတွေတော့မရှိခဲ့ဘူးလို့မန္တလေးမြို့ကံတွေကပြောပါတယ်မန္တလေးမြို့မှာအစ္စလမ်ဘာသာဝင်လက်ဖေးဆိုင်ရှင်ကဗုဒ္ဓဘာသာဝင်ဆိုင်ဝင်တန်းအမျိုးသမီးကိုအဓမ္မပြုကျင့်တဲ့သတင်းတွေထွက်ပေါ်ခဲ့တဲ့နောက်မန္တလေးမြို့မှာဒီလတရနေ့ကစတင်ပြီးအခုလိုမငြိမ်မသက်မှုတွေဖြစ်ခဲ့တာပ
ါ VOA သတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ကြပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲမန္တလေးမြို့မှာဖြစ်ပွားနေတဲ့စူပူမှုတွေနောက်ထပ်မဖြစ်ပွားစေဖို့ရည်ရွယ်ပြီးရန်ကုန်မြို့ရွှေရုံဖျားမှာဒီကနေ့စူတောင်းပွဲအခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်။တန်ဃာတော်တွေဥဆောင်တဲ့လှုပ်ရှားမှုမှာတော့မန္တလေးမြို့မှာဖြစ်ခဲ့တဲ့ပြိပက္ခအတွင်းတည်ဆုံသွားသူတွေအတွက်မြေတားဖို့စူတောင်းခဲ့ကြသလိုအပြစ်ရှိနေသူတွေကိုအေးအေးယူဖို့လည်းတိုက်တွန်းခဲ့ကြတာပါ။အပြည့်စုံကိုတော့ VOA သတင်းတော်ကုအောင်ရဲမောင်မောင်ကရန်ကုန်မြို့ကနေသတင်းပေးပို့လာပါတယ်။
လူနှုတ်ဦးတည်ဆုံခဲ့ရတဲ့အထိစူပမှုတွေဖြစ်ခဲ့တဲ့မန္တလေးတိုင်းဒေသကြီးတွင်ကလူမျိုးရေးတင်ဆောင်ပြိပခါတွေအများချုပ်ငင်းဖို့ရန်ကုန်မှာရှိတဲ့ရဟန်းတန်ခါနဲ့ပြည်သူတရားနီးပါးကဒီကနေ့ရွှေကုံဘုရားမှာမြေတားဖို့ဆူတောင်းခဲ့တယ်လို့ဆူတောင်းပွဲမှာပါဝင်ခဲ့တဲ့မကွေးဆရာတော်ဥပမောက္ခကဗီဝေကိုမိန့်ပါတယ်။အဲ
ဘုန်းကြီးတို့ဘုရားတော်ကျေးဇူးဘုရားရဲ့မှာ3နာရီလောက်ရောက်ပြီးတော့3နာရီခွဲလောက်ကဆက်ပြီးတော့ရွှေကုံဘုရားမှာတက်ပြီးတော့ဆူတောင်းပါတယ်အလိုကြောင်းရာတွေကိုဥတည်ပြီးတော့ဖူတောင်းပြည်တယ်ဖို့လို့မန္တလေးမှာရှိတဲ့ရဟန်းတန်ဃာတွေဘေးအန္တရာယ်ကင်းရှင်းပါစေမန္တလေးပြည်သူပြည်သားများဘေးအန္တရာယ်ကင်းရှင်းပါစေအဲ့ဒီအချက်တွေကိုဥတည်ပြီးတော့ဖူတောင်းပွဲလုပ်တာပ
ါဒီဆူတောင်းပွဲကိုအာဏာပိုင်တွေစီကနေခွင့်ပြုချက်တောင်းပြီးလုပ်ခဲ့တာလို့လည်းဆရာတော်ဥပမောက္ခကမိန့်ပါတယ်အင်္ဂါနေ့ညကစတင်ခဲ့တဲ့မန္တလေးမြို့ကရုံးရင်ဆန်ခတ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဇော်ရလ3ရက်နေ့မနက်စောပိုင်းအထိထပ်မံဖြစ်ပွားနေပြီးတော့ဒီပြိပခါတွေခြုံငင်းဖို့အမြန်လိုရှိတယ်လို့လည်းဒီကနေ့စုတော်မွေးမှာပါဝင်တဲ့ရဟန်းတန်ဃာနဲ့ပါဝင်တဲ့ပြည်သူတွေကပြောဆိုပါတယ်စုတော်မွေးမှာကိုယ်တိုင်ပါဝင်ခဲ့တဲ့ကိုရဲမင်းဦးကတော့မန္တလေးတိုင်းထဲမှာရှိတဲ့ပြည်သူတွေနဲ့ရဟန်းတန်ဃာတွေနောက်ထပ်သွေးထွက်တန်ရဖြစ်တာတွေကိုမလိုလားတဲ့အတွက်ကြောင့်ဒီစုတော်မွေးကိုကျင်းပခဲ့တာဖြစ်တယ်လို့သူကပြောပါတယ
်ပြိပခါရောပါရီကိုဥပဒေပါတယ်ဒါကြောင့်ကျွန်တော်တို့မြေတားဖို့စုတော်နယ်ပွဲလုပ်တာပါမန္တလေးမှာရှိတဲ့ရဟန်းတန်ဃာတွေတော်တယ်ရောပြည်သူပြည်သားတွေရောเออเนาะဒီကဒီတစ်ဖက်ဆုံးရောက်တဲ့လောက်ရန်တတ်ချက်ချင်းတွေကိုခံနေရတာကိုကျွန်တော်တို့မြေဝါထင်ထင်တွေ့နေရပြီအဲကြောင့်မလို့ဒါတွေကိုပြင်ဝေးဖို့ကျွန်တော်တို့ဒါချူတောင်းတဲ့သဘောပ
ါလူမျိုးရေးတွင်ဆောင်အကြက်ဖက်မှုတွေအများချုပ်ငင်းမှုအတွက်ဆိုရင်အစိုးရအာဏာပိုင်ဘက်ကပြစ်မှုကျူးလွန်သူတွေကိုအမြန်ဆုံးဖော်ထုတ်အရေးယူတာတွေလုပ်ဖို့မကွေးဆရာတော်ဥပမောက္ခကတိုက်တွန်းပါတယ
်အေးဘာသာရေးပြည်ပေါ်ကအပေါ်မှာအစိုးရဘက်ကတိုက်တွန်းပုံဟာအဲဒီဒီကြကြနဲ့မြန်မြန်ဆန်ဆန်နဲ့ပြန်လာမြန်မာရှိမယ်ဆိုလို့ယူဖြစ်ရတော့ပြိပခါတွေဟာဖြစ်ဖြစ်ဖြစ်နေမှာဖြစ်နိုင်မှုအဲဘုန်းကြီးတို့ကတော့ဒါတော့ဖေးရောက်တွေရှိလို့ဒီလိုပြဿနာတွေဖြစ်တယ်လို့ပဲခံယူပါတယ်။ဒါကြောင့်လဲဖွေလို့ယူရှင်မနေ့သုံးနာရီခွဲကိုဖေးလို့သွားတာအခါမျိုးမှာဒါနဲ့ဝင်ခုတ်တာမျိုးတွေဆိုင်ကျသမားတွေဒါနဲ့ဝင်ခုတ်တာမျိုးတွေဟာဒီကတော့ဖေးရောက်တွေရှိလို့ဒီလိုဖြစ်တယ်လို့ဘုန်းကြီးကတော့ယူဆပါတယ
်။မြန်မာနိုင်ငံအတွင်းမှာ2012ခုနှစ်ရခိုင်ပြည်နယ်ကစလိုက်တဲ့လူမျိုးရေးအသွင်ဆောင်အကြမ်းဖက်မှုတွေဟာမကြာခဏဆိုသလိုမျိုးကြီးတွေမှာဖြစ်နေတာပါကောလာဟလသတင်းတွေတောက်လျှောက်ဆိုသလိုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာအခုလိုလူတွေပြောက်ရှိတဲ့အကြမ်းဖက်မှုတွေဟာနောက်ဆက်တွဲဖြစ်ပေါ်တတ်တဲ့အတွက်ပြဿနာကိုပြင်လည်အောင်ဖြေရှင်းနိုင်မှညီညွတ်မှုကိုရနိုင်မယ်လို့လည်းဒီကနေ့စုတော်မှာပါဝင်တဲ့ကိုရဲမင်းကပြောပါတယ
်ကောလာသတင်းတွေပေါ်မှာစီစံပြီးတော့ပြဿနာမှုကြီးထွားလာတာဒါဘလို့မှဖန်ကြီးတယ်လို့ပြောလို့မရပါဘူးအဓိကဒီလိုပြဿနာတွေရခိုင်မှာလည်းပဲအများကြီးတွေ့ခဲ့ကြုံခဲ့ရပြီးနောက်နောက်လည်းပဲဒီလိုရစ်စက်ကြမ်းကြုတ်တဲ့အလေးထားတွေရစ်စက်ကြမ်းကြုတ်တတ်တဲ့အမှုကြီးနေရှိနေရင်ပြဿနာရင်းချမ်းမှာမဟုတ်ဘူးပြဿနာပြေးသွားမှာမဟုတ်ဘူးဆက်လက်ရှိနေနိုင်တယ်ဆိုတော့ကျွန်တော်အဲ့လိုပဲမြင်ပါ
လားစင်မိန်ကုန်းအဖြစ်သမ္မတဦးသိန်းစင်ကပြောကြားရမှာတော့ မွန်ဒီရဲစကားတွေနဲ့သွေးထုတ်လုံဆောင်မှုတွေကိုရှောင်ကျဉ်ကြဖို့တိုက်တွန်းခဲ့ပါတယ်။တိုင်းပြည်ကဘာသာပေါင်းစုံလူမျိုးပေါင်းစုံကြားမှာတာဟာဇရာဖြစ်အောင်နေထိုင်ပြီးပူးပေါင်းဆောင်ရွက်ကြမှာသာတည်ငြိမ်မှုရရှိပြီးတော့အသွင်ကူးပြောင်းရေးအစီအစဉ်တွေအောင်မြင်နိုင်မယ်လို့လည်းသွေးဆူခဲ့တာဖြစ်ပါတယ်။မန္တလေးဒေသကြီးတွေကမြို့နယ်တချို့မှာအခုနောက်ဆုံးအာဏာပိုင်တွေကညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေဟာစူပူအဟစ်နေတဲ့သူတွေနဲ့ဒုတ်ဓားကင်ဆောင်သူတွေကိုဖမ်းဆီးထိန်းသိမ်းတာမျိုးမရှိသလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားရင်လည်းမထိန်းနိုင်တာကြောင့်မလိုအပ်တဲ့ပြဿနာတွေပို့ပို့ပြီးတော့ဆိုးလာတယ်လို့လည်းမြို့ကန်တွေဘက်ကပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ Morning and Memo လူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုဆန်တဲ့ရုံးဝင်းဆန်ခတ်အဖြစ်အပျက်တွေငြိမ်သွားသလိုနဲ့တစ်ခါပြန်ပေါ်လာပါတယ်။မြေခဲပြောင်ဖုံးဖြစ်နေတဲ့ဒီပြဿနာဟာကြီးမားတဲ့မိတော်ကြီးအဆင့်ထိဖြစ်လာပြီးတိုင်းပြည်လုံးအတွက်ရဒမအေးပွဲအခြေအနေထိရောက်လာနိုင်တယ်လို့များကျွန်တော်တို့သောတာရှင်တွေယူဆပါသလားအဲ့ဒီလိုအခြေအနေထိရောက်မသွားအောင်ဟန်တားနိုင်မဲ့အခြေအနေကိုရှိပါသေးရဲ့လားဘယ်လိုများဟန်တားကြပါမလဲအခုလာမယ့်စနေညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VO ရဲ့ဖုန်းနံပါတ် 1-239-382-999 လေး email လိပ်စာ burmese@voanews.com လို့စီစနေညပဲအမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားပါဒီလိုက်မှာတရက်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်းရေးသားအသံသွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနက်ဖြန်ညစနေညမှာတရက်လေးလိုင်းတင်ဆက်တဲ့ကအစီအစဉ်မှာတော်တာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာview ရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးအစီအစဉ်အဖြစ်နဲ့နိုင်ငံတကာသတင်းလှော်ရတပုတ်ကိုတင်ဆက်ပါမယ်အိန္ဒိယနိုင်ငံရဲ့အစိုးရအသစ်ဟာအိန္ဒိယတိုင်းပြည်တွေနဲ့နက်ဆိုင်တဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုရှေ့တိုးလှုပ်ဆောင်နေပါတယ်အာရှတောင်ပိုင်းဒေသဟာကမ္ဘာပေါ်မှာစီးပွားဖွံ့ဖြိုးမှုအားအနည်းဆုံးဒေသတစ်ခုအဖြစ်ဆက်လက်တည်ရှိနေဆဲဖြစ်ပါတယ် view သတင်းတော့အန်ဂျနာပါစရီချာနယူးဒေလီမြို့ကသတင်းပေးပို့ထားတာကိုတော့ဦးစံမိုးကတင်ပြပါမယ်
။အိန္ဒိယနိုင်ငံသားရေးဝန်ကြီးဆတ်ဆဝရက်ကဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်အဆုံးမသတ်ခင်တောက်ကြနေမှာလိုက်လျောမှုတွေပါဝင်တဲ့ကြေညာချက်တရက်ပြုလုပ်ခဲ့ပါတယ်။အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့အိန္ဒိယကိုလာရောက်မယ်ဆိုရင်ဗီဇာလျှောက်ထားရမယ်ဆိုတာကိုဖျက်သိမ်းပေးမှုလျှက်စစ်တပ်အားတင်ပို့မှုကိုတိုးမြှင့်ပေးမှာဖြစ်တဲ့အကြောင်းနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးချဲ့ဖို့စတာတွေပါဝင်ပါတယ်။အိန္ဒိယနိုင်ငံငယ်လေးတွေကိုလက်တွဲမခေါ်ဘဲနဲ့တော့အိန္ဒိယရဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်ဟာအကောင့်ထဲပေါ်လာဖို့မဖြစ်နိုင်ဘူးလို့မစ္စတာဆဝရက်ကထောက်ပြပါတယ်။တက်တန်းလာပိုင်းသာရှိတဲ့အိန္ဒိယအစိုးရသည်ရဲ့ပြောဆိုချက်ဟာအိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့နီပေါ်၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာနဲ့ဘူတန်စတဲ့နိုင်ငံတွေနဲ့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုတွေတိုးမြင့်ပြုလုပ်မယ်ဆိုတဲ့ကတိကိုပေးလိုက်တာဖြစ်ပါတယ်။ရည်ရွယ်စီစဉ်ထားချက်တွေထဲမှာအဓိကအကျဆုံးအချက်ကတော့စီဝါရေးပဲဖြစ်ပါတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဆာယစ်အဘရူဒင်းကပြောဆိုပါတယ
် The overriding priority for India is to scale and speed our comprehensive national development
အိန္ဒိယရဲ့ကျယ်ပြန့်တဲ့အမျိုးသားဖွံ့ဖြိုးတိုးတက်မှုကိုအဆင့်မီမီနဲ့တွက်လက်လင်းမြန်ဖို့အတွက်ဦးစားပေးဆောင်ရွက်ရမှာဖြစ်သလိုဒီလိုကြိုးပမ်းအားထုတ်မှုမှာဒေသတွင်းမှာရှိတဲ့ကျွန်တော်တို့ရဲ့တန်တမာနေကကူညီဆောင်ရွက်ပေးနိုင်ပါတယ
်အိန္ဒိယနိုင်ငံရဲ့တန်တမာရေးတိုးမြှင့်လှုပ်ဆောင်နေမှုတွေဟာတောင်အာရှနိုင်ငံ၏အပေါ်တရုတ်ရဲ့ဩဇာအရှင်ဝါကြီးထွားလာမှုကိုထိန်းချုပ်ဖို့ဖြစ်တယ်လို့လေလာသုံးသပ်သူတွေကမြင်ကြပါတယ်။ဒါပေမဲ့နိုင်ငံရေးပြိပခါတွေနဲ့တန်တရားတွေကြောင့်ဖွံ့ဖြိုးမှုနှေးကွေးနေတဲ့ဒေသတွင်းကုန်သွယ်မှုလုပ်ငန်းတွေဖြစ်ထွန်းစေချင်တာကလည်းထပ်တူအရေးပါတဲ့အချက်ဖြစ်ပါတယ်။လူဦးရေတန်ပေါင်း2000နေထိုင်တဲ့တောင်အာရှဒေသဟာကုန်သွယ်မှုမှာကမ္ဘာပေါ်ကတခြားဒေသတွေနဲ့နှိုင်းယှဉ်ရင်အောက်ဆုံးအဆင့်မှာရောက်နေတာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဒေသတွင်းနိုင်ငံတွေကြားမှာကုန်သွယ်မှု25ရာခိုင်နှုန်းရှိပြီးတောင်အာရှဒေသမှာတော့9ရာခိုင်နှုန်းပဲရှိတယ်လို့စီးပွားရေးပညာရှင်တွေကနှိုင်းယှဉ်ပြကြပါတယ်။နေဆက်ဖြတ်ကျော်ကုန်သွယ်မှုတွေကိုတားမြစ်ထားပြီးဒေသတွင်းအကြီးဆုံးနိုင်ငံနှစ်ခုဖြစ်တဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေရဲ့ဆက်ဆံရေးဟာဆိုရင်လည်းပြဿနာမျိုးစုံနဲ့တင်းမာနေကြတာပါ။2005ခုနှစ်အတွင်းကဒေသတွင်းလွတ်လပ်စွာကုန်သွယ်မှုနည်းမြေအဖြစ်သဘောတူသတ်မှတ်ခဲ့ကြပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ပုံမကောင်းမှုနဲ့စီးပွားရေးပူပေါင်းဆောင်ရွက်မှုတွေရရှိဖို့ဆိုတဲ့နေရာမှာတဦးပေါ်တဦးမယုံကြည်မှုတွေကိုဖယ်ရှားပြရလိမ့်မယ်လို့ New Delhi အခြေစိုက်မူဝါဒရေးရာသုတေသနဌာနကစီးပွားရေးပညာရှင် Rajit Kumar ကပြောဆိုပါတယ်။သူကအိန္ဒိယရဲ့အခုလုပ်ရအပေါ်အကောင်းဘက်ကရှုမြင်ပါတယ်
။
At the moment, you know, for example, the Bangladeshi trucks are not allowed to come into India.
Kulala de chema Bangladesh na ngambe ka counting car go India na ngambe ko win yak khwin thuru twa jin ne niya go taw kha ma pyu ba u. Pakistan na ngan nga kong car go le Bangladesh ko win go ma pe ba u. India a ni ne tabor a chi chi tha me a myo myin shi me so yin da ri a long go pyaung le pit nai ma ba. Di lo kong twa mu lou nai me so yin India a twa ko tacha inin jin na ngan ni a twa ba a chu shi ma ba.အရေးကြီးဆုံးအပိုင်းကနိုင်ငံရဲ့ဖွံ့ဖြိုးမှုနဲ့ကျေပြောတဲ့ဈေးကွက်ကြီးကိုအိန္ဒိယနိုင်ငံတွေအကျိုးခံစားရအောင်အိန္ဒိယကဖွင့်ပေးဖို့ဖြစ်ပါတယ်
။ဒေတာရင်းမှာမြေထားလန်းတွေတိုးချဲ့ဖောက်လုပေးဖို့နေဆက်ကုန်သွယ်ရေးစခန်းတွေရဲ့အခြေခံအဆောက်အုံတွေဖန်တီးပေးဖို့အိန္ဒိယနိုင်ငံကကတိပြုထားပါတယ်။ဥပမာအားဖြင့်အိန္ဒိယနိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ယထာပို့ဆောင်ရေးလုပ်ငန်းတွေကိုတိုးမြှင့်ပေးနိုင်တယ်လို့နှစ်နိုင်ငံကြားဘတ်စကာပြည့်စွဲဖို့ဖြစ်နိုင်ခြေရှိမှရှိကိုလည်းလေ့လာပါလိမ့်မယ်။မြန်မာနိုင်ငံနဲ့ဆက်သွယ်တဲ့မော်တော်ကားလမ်းဟာဆိုရင်လေလာမယ့်အောက်တိုဘာလလောက်မှာဖွင့်လှစ်ဖို့မျှော်လင့်ထားပါတယ်ခင်ဗျာ
Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းဒုံညင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနဲ့နိုင်ငံကငွေရေးကြီးရေးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA ကိုစောင့်မျှော်နားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ။သောရရှင်တွေ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်ရန်ကုန်ဗဟိုစာတိုက်ကြီးစာတိုက်သစ်တာအမှတ်885ရန်ကုန်မြို့လို့လိပ်စာတက်ပြီးစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ည9:00နာရီအထိမကြာခင် VOA ရအစီအစဉ်တွေတင်ဆက်တဲ့အခါအမျိုးသမီးကန္တသိပ္ပံနဲ့ဤပညာအပြင်သုဒ္ဓဆုံလင်အမေရိကန်တခွင်စရာတွေကိုလှိုင်းတွင်ပြီးတာ25 32 58တို့ကနေတင်ဆက်သွားမှာပါခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပါလိမ့်မယ်ခင်ဗျာ
ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့ထိုင်းနိုင်ငံကိုတည်ဝင်ခီးစဉ်ရောက်ရှိနေပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာစေဖို့ယူရပြီးတွားရောက်ခဲ့တဲ့ဒီခီးစဉ်မှာထိုင်းကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးတနဆက်ပတ်တီမက်ပါရာဂွန်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံငင်းချင်းရင်းနဲ့တရားဥပဒေစွန့်ဝေးကောင်စီကြီးကဗိုလ်ချုပ်ကြီးပရာချွတ်ချန်အိုချာနဲ့လည်းတွေ့ဆုံခဲ့ပါတယ်။တနင်္လာနေ့ချက်ကြီးခီးဆက်တင်ခဲ့တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဖိလစ်ပိုင်နိုင်ငံကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေတာလွတ်လပ်ရေးရဖို့လူမှုဆန္ဒခံရေးအတွက်ပြင်ဆင်ဖို့အတွက်ဒေတာဆိုင်ရာသမ္မတမာဆတ်ဘာဇာနီကသူ့ရဲ့လွှတ်တော်ကိုပန်ကြားလိုက်ပါတယ်ဒီချိန်ကကတ်တွေအတွက်တခြားလူတွေအဆုံးဖြတ်ပြီးတာစောင့်နေရမယ့်အချိန်မဟုတ်ဘူးလို့ဆိုပါတယ်ဗြိတိရှ်လျှောက်ကလွတ်မြောက်ခဲ့တဲ့238ချိန်မြောက်လွတ်လပ်ရေးနေ့အခါတော့အမေရိကန်နိုင်ငံတဝန်းကျင်းပနေပါတယ်သမ္မတအိုဘားမားသူ့ရဲ့အပတ်စဉ်မင်းကွန်းမှာလွတ်လပ်ရေးနေ့အဓိပ္ပာယ်ကိုဖွင့်ဆိုခဲ့ပြီးကျွန်တော်တို့အားလုံးတန်းတူဖြစ်တဲ့အလွန်ရိုးရှင်းတဲ့အမှန်တရားနဲ့စုစည်းတဲ့နိုင်ငံဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီကနေ့ကြောက်တဲ့အမေရိကန်ပြည်ထောင်စုလွတ်လပ်ရေးနေ့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးပိုကောင်းအောင်လုပ်ဖို့အတွက်အမေရိကန်သမ္မတဘဲရက်အိုဘားမားကိုလွတ်လပ်ရေးနှုတ်ခွန်းဆက်ရင်ပြပန်းကြားခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအင်ဂျင်နီယာကတော့မာတင်ကာစီယပ်စ်ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ19.25ရူကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာ။နောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆုံကြပါစို့ဗျာ။
This program has come to you from the Voice of America, Washington.